တကဘာလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဟာမကြာခင်နိုင်ပိုင်းအတွင်းမှာစတင်ပါတော့မယ်။ကိုရီးယားကျောင်းဆွဲမှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့အမေရိကန်ရဲ့ယူရချက်ကမပြောင်းလဲပဲဆက်ရှိနေပြီးကင်းဂျုံအုံကသာနျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ဖြစ်လာလိမ့်မယ်လို့သမ္မတ၆ကပြောထားပါတယ်။ထိပ်သီးဆွေးနွေးပွဲမှာစခင်နောက်ဆုံးအခြေအနေတွေကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရန်ဘက်တွေဖြစ်ရှိခဲ့ပြီးတော့တခါမှမတွေ့ဆုံဘူးကြတဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးဟာစင်ကာပူနိုင်ငံမှာလမ်းလျှောက်သွားရင်၉မိနစ်လောက်ပဲကြာတဲ့နေရာမှာရှိနေကြပါတယ်။မကြာခင်နိုင်ပိုင်းတွင်းမှာပဲသူတို့နှစ်ဦးတွေ့ဆုံကြပြီးတကမ္ဘာလုံးကစောင့်ရှိနေကြတဲ့ကမ္ဘာကျော်မဲ့ထိပ်သီးဆွေးနွေးပွဲကိုစတင်တော့မှာပါ။စင်ကာပူစံတော်ချိန်မနေ့၉နာရီမြန်မာစံတော်ချိန်မနေ့၈နာရီခွဲအမေရိကန်ကဝါရှင်တန်စံတော်ချိန်ည၉နာရီမှာဆွေးနွေးပွဲစတင်ပါမှာပါ။အခုကျွန်တော်တို့အတန်းလွှင့်ပြီးလို့နိုင်ွက်အကြံမှာစတင်ပါပါအစီအစဉ်အရပထမပိုင်း45မိနစ်ကခေါင်းဆောင်နှစ်ဦးရဲ့တိတက်တကားပိတ်ဆွေးနွေးပွဲပါအဲ့ဒီမှာခေါင်းဆောင်နှစ်ဦးနဲ့စကားပြန်နေပဲရှိမှာပါအဲ့ဒါပြီးမှနှစ်နိုင်ငံထိပ်တန်းအရာရှိကြီးတွေပါဝင်တဲ့နှစ်နိုင်ငံကြာမဲ့ဆွေးနွေးပွဲကိုကျင်းပကြလိမ့်မယ်လို့အင်ဂျီတော်ကပြောလာပါတယ်သမ္မတ Trump ကဒီကနေ့ပဲည7နာရီလောက်မှာအမေရိကန်ကိုပြန်လာမှာဖြစ်ပြီးစင်ကာပူကသူပြန်မထွက်ခင်သတင်းတော်တွေကိုစကားပြောမယ်လို့ဆိုပါတယ်ကိုရီးယားကျောင်းဆွဲမှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့ရလဒ်ထွက်ပေါ်လာတာကိုပဲအမေရိကန်ဘက်ကလက်ခံသွားမှာပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောထားပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed.
နော်ကိုရီးယားနဲ့ကျွန်တော်တို့တန်တမန်ဆက်ဆံရေးလုပ်တဲ့အဓိကရည်ရွယ်ချက်ကကြောင်းလည်းမရှိပါဘူး။ဟိုင်မာယုံကြည်စိတ်ချရပြီးနောက်ဆုံးပြန်လည်မသွားနိုင်တဲ့ကိုရီးယားကျောင်းဆွဲနျူကလ িয়ার ကင်းစင်ရေးဆိုတဲ့တခုတည်းသောရလဒ်ကိုပဲအမေရိကန်ဘက်ကလက်ခံမှာပါ။ကင်ဂျုံကသာနျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့ပြည်သူတရလုံးတွေပို့ပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာမယ်ဆိုတော့သမ္မတထရမ့်ကလည်းရှင်းရှင်းလင်းလင်းကြေညာပြီးပါပြီ
။တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလည်းဝန်ကြီးပွန်ပီယိုကချီးမွမ်းပြောဆိုထားပြီးသမ္မတထရမ့်ကကြီးကြီးမားမားနဲ့ထိထိရောက်ရောက်ကိစ္စကိုလှုပ်ချနေတာလို့ဆိုပါတယ်
။ The president is willing to do something big, something bold. I think the chairman Kim Jong-un
သမ္မတကကြီးမားပြီးထိရောက်တဲ့ကိစ္စမျိုးကိုလှုပ်ချနေတာပါ။မြောက်ကိုရီးယားကောင်းဆောင်ပင်ဂျုံကလည်းလာပြီးပြင်ဆင်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုထိပ်သီးဆွေးနွေးပွဲကိစ္စမှာတရုတ်နိုင်ငံရဲ့ဆန္ဒနာတွေပါဝင်ပတ်သက်လိမ့်မယ်ဆိုတာကျွန်တော်နားလည်ယူဆထားပါတယ်။နောက်ကိုရီးယားကိုဖိအားတွေဝိုင်းပေးထားတဲ့အထက်မှာတရုတ်ကလည်းအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါဝင်တာပါ။တရုတ်နိုင်ငံဟာနောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာသဘောထားတွေပြောင်းလဲလာအောင်တိုက်တွန်းပြောဆိုဖို့အရင်တုန်းကသဘောတူတာမဟုတ်ပါဘူး
။နောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘက်ကလိုအပ်တဲ့ကိစ္စတွေကိုအကူအညီပေးဖို့ဆင်နွှဲမှာပဲလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကသတင်းတောက်တွေကိုမနေ့တုန်းကပဲထပ်ပြောခဲ့ပါတယ
် The world is closely watching what will take place in Singapore in a few hours time
ကြာခင်နိုင်ပိုင်းအတွင်းစင်ကာပူဖြစ်လာတဲ့ကိစ္စကိုသကဘာလုံးကအနီးကစောင့်ကြည့်နေပါတယ်တန်တမာရေးနည်းလမ်းနဲ့ဖြည့်ဆင်းမှုကြိုးပမ်းကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေကိုကျွန်တော်ချီးကျူးလိုက်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကအင်မတန်စိုးရိမ်စရာကောင်းတဲ့အခြေအနေတွေအနိုင်ရရှိတဲ့အခြေအနေတွေဖြစ်ခဲ့တာတွေကိုအဆုံးသတ်ဖို့အတွက်နိုင်ငံခေါင်းဆောင်တွေကြိုးပမ်းနေကြတာပါဒီလိုတို့ရတဲ့ကြောင့်ငြင်းငြမ်းပြီးတော့ယုံကြည်စိတ်ချရတဲ့နျူကလ িয়ার လက်နက်ဖြစ်သိမ်းရေးအစီအစဉ်ဖြစ်လာရပါလိမ့်မယ်။ပြီးကြတဲ့လကဒီနိုင်ငံခေါင်းဆောင်တွေစီကိုကျွန်တော်စာရေးပို့ခဲ့တဲ့ထဲမှာလည်းပါတယ်လို့ပဲရှေ့မှာရှင်ဝမ်းအမယ်အခြေအနေတွေမှာအတူပူးပေါင်းလှုပ်ဆောင်မှုတွေညှိနှိုင်းဆွေးနွေးမှုတွေအများအကျိုးကိုရှေ့ရှုတဲ့လုပ်ရက်တွေလုပ်ဖို့လိုအပ်ပါလိမ့်မယ်။အဆင်ပြေမှုတွေရောအဆင်မပြေတာတွေရောသဘောမတူညီမှုတွေရောမလွဲမတူပါဝင်နေတဲ့ဖက်ခဲတဲ့ညီနှမ်းမှုတွေဖြစ်ပါလိမ့်မယ်။ဒီကိစ္စမှာကုလသမဂ္ဂဘက်ကလုတ်ပေးနေတဲ့ကိစ္စတွေကိုအကူအညီပေးသွားဖို့အတင့်ပါပဲ။ပါဝင်ပတ်သက်နေကြတဲ့အဖွဲ့တွေကနျူကလ িয়ার ဆိုင်ရာကိစ္စတွေကိုစီစစ်ပေးဖို့တောင်းဆိုလာမယ်ဆိုရင်လည်းကုလသမဂ္ဂကကူညီဖို့အဆင်ပြေပါပဲ
။တမိုင်းတွင်ကောင်းတွင်သွားနိုင်တဲ့အခုထိပ်သီးဆွေးနွေးပွဲအတွက်အင်ဂျင်ဖြစ်လက်ခံဆောင်ရွက်ပေးနေတဲ့စင်ကာပူနိုင်ငံကလည်းအခုအရေးမှာတော်တော်လေးတက်တက်ကြွကြွရှိနေတာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့စင်ကာပူမှာနေစရိတ်စားစရိတ်လုံခြုံရေးစတဲ့ကုန်ကျမှုတွေအလုံးအတွက်စင်ကာပူနိုင်ငံကအကုန်ကျခံပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ15တန်းလောက်ကုန်ကျမှာပါ။စင်ကာပူနိုင်ငံကစန်တိုဆာအပန်းဖြေကျွန်းမှာထိပ်သီးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပြီးမြေလုံးကပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကစင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့ပြည်ကြားစီတွေ့ဆုံထားပြီးပါပြီ။သမ္မတ Trump နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့လည်းမြေလုံးကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးဒီထိပ်သီးဆွေးနွေးပွဲသာအောင်မြင်မယ်ဆိုရင်ဒီအောင်မြင်မှုဟာကမ္ဘာကြီးအတွက်လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးကအမေရိကန်တန်ရုံးရှိမှလည်းအခုထိပ်သီးဆွေးနွေးပွဲအောင်မြင်ရေးအတွက်ထောက်ခံတဲ့ဆန္ဒပြသူတွေရှိနေကြပါတယ်
။အခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သတင်းတောက်တွေခွင့်ပြုသမျှဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA website ဖြစ်တဲ့ bami.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bami's News နောက်ပြီးတော့ website ဖြစ်တဲ့ VOA Bami's YouTube တို့ကနေတိုက်ရိုက်ထုတ်လင်းပေးတော့မှာဖြစ်ပါတယ်ခင်ဗျာ